Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ29ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ရှေ့ဘက်ခြမ်းကပြည်နယ်၅ခုမှာသမ္မတလောင်းအကျိုးမဲပေးပွဲတွေအင်္ဂါနေ့ကကျင်းပရမှာဂရီကျော်တတိယဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလိုက်ကလင်တန်တို့အနံ့ရခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်နိုင်ငံနေဆဲဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးနားဆင်ကြရမှာကတော့
ဆက်သွားမယ်ကိစ္စလို့ညီညာပေးကြတာ။အဲ့တော့ဒီညင်းကြီးလာကံဆက်သွားဖို့ဆိုလို့ရှိရှိနေဒီရင်တော့ဘောတူရင်ထားပြီးသားဆိုလို့ဆိုဖရေးပေါ်ကြီးလာတယ်။ဒါကြတာလည်းအောက်လုပ်ကြည့်တဲ့တိုင်းပဲ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူကရင်ပြည်နယ်အတွင်းဘာသာရေးတင်းမာမှုနောက်ဆုံးအခြေအနေတွေနဲ့အမေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ဖို့စူးစမ်းနေကြတဲ့ကိုယ်စားလှယ်တွေရဲ့မဲရလာနောက်ဆုံးအခြေအနေတွေကိုနားဆင်ကြရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတလောင်းအကျိုးမဲပေးပွဲတွေအင်္ဂါနေ့ကကျင်းပရမှာ Republican Party ကရှေ့တန်းရောက်နေတဲ့ဂရေကျွေးတစ်ထည် Donald Trumpပြည်내၅ခုစလုံးမှာအနိုင်ရသွားပါတယ်။အမေရိကန်ရှေ့မြောက်ပိုင်းပြည်နယ်တွေမှာစက်တိုက်ဆိုသလိုသူအနိုင်ရတဲ့အတွက်လဲပါတီကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ပုံမူနီးစပ်လာနေပါတယ်။မနေ့ကအကြုံမဲပေးပွဲတွေကျင်းပခဲ့တဲ့ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island ပြည်နယ်အသီးသီးမှာမဲ55ရာခိုင်နှုန်းကျော်စီနဲ့အလွယ်တကူအနိုင်ရသွားတာပါ။ထောက်ခံသူတွေကိုအင်္ဂါနေ့ကမင်းငွန်းပြောရမှာတော့ရှင်ပြိုင်မှုတွေပြီးဆုံးပြီးသမ္မတလောင်းဖြစ်သူသာရွေးခံရမယ်သူဖြစ်တဲ့အကြောင်း Trump ကပြောဆိုသွားပါတယ်။မနေ့ကအကြုံမဲပေးပွဲတွေပြီးဆုံးချိန်မှာတော့သမ္မတလောင်းအဖြစ်အမည်စရင်တင်သွင်းခံရဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်1239ယောက်နဲ့ထောက်ခံမဲ950ရရှိထားပါတယ်။ဒါ့အပြင်လည်းဇူလိုင်လနဲ့ကျင်းပမဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာရွေးချယ်ခံရနိုင်တဲ့အထိစိတ်ချရတဲ့အရေးအတွက်တော့မဟုတ်သေးပါဘူး။ပြန်ပြက်တွေဖြစ်ကြတဲ့ Texas ပြည်နယ်ထက်လွတ်တော်မတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့နှစ်ဦးစလုံးကတော့ကျန်ကိုယ်စားလှယ်ရဲ့ထောက်ခံမှုတွေရရင်တော့မှသမ္မတလောင်းအဖြစ်ရွေးချယ်ခံရလောက်တဲ့မဲအရေးအတွက်မရနိုင်ပဲဖြစ်နေကြသလိုထရမ့်ကိုဟန်တာနိုင်အောင်ပို့ပြီးအာရုံစိုက်လာနေကြပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကပြည်내၄ခုမှာအနိုင်ရပြီးပြန်ပြက်ဖြစ်တဲ့ဘာနီဆန်ဒါစ်ကတော့ရော့ဒ်အိုင်လန်ပြည်နယ်မှာအနိုင်ရခဲ့တာပါ။ဒီမိုကရက်တစ်ပါတီညီလာခံကိုယ်စားလှယ်2142ယောက်ရဲ့ထောက်ခံမဲတွေရရှိထားတဲ့အတွက်ကလင်တန်အနေနဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့ကိုယ်စားလှယ်မဲ242မဲသာရဖို့လိုပါတော့တယ်။ပြန်ပြက်ဖြစ်သူဗာမွန်ပြည်နယ်ထက်လွတ်တော်မတ်စန်ဒါစ်ကတော့ပါတီညီလာခံကျင်းပမဲ့အချိန်ထိဆက်လက်ရှင်ပြိုင်သွားမယ်လို့ပြောဆိုထားပါတယ်
။ပြင်သစ်နိုင်ငံပါရီမြို့တော်တိုက်ခိုက်ခဲ့တဲ့လက်သက်တရက်ခံအဖြစ်တန်တရာရှိထားသူဆာလာအက်ဒဲဆလန်ကိုဘယ်လ်ဂျန်အနာပိုင်တို့ကပြင်သစ်ကိုလွှဲပြောင်းပေးပြီးနိုင်ပိုင်းအတွင်းမှာပဲပြင်သစ်တရားရုံးမှာရုံးထုတ်မယ်လို့ခန့်မှန်းရပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာအက်ဒဲဆလန်ကိုရုတ်တရက်လွှဲပြောင်းပေးလိုက်ပုံရပြီးသူ့ရဲ့ရှင်နေဖရန့်ဘာတန်လည်းအမှုတွေကိုတွေးဖို့အတွက်လိုင်လီမျိုးကနေပါရီမြို့တော်ကိုအပြေးလွှားသွားနေပါတယ်။အနာပိုင်နေနဲ့ပူပေါင်းဆောင်ရွက်ဖို့အမှုတွေအနေနဲ့စိုးရိမ်ကြောက်ကြမှုရှိနေတယ်လို့ရှင့်နေဘာထန်ကပြောပါရယ်အဗ်ဒဲဆလန်ကိုအန်ဒီယေရှိတယ်လို့ယုံကြည်ရသူတွေကိုထားရှိတဲ့ပါရီမြို့တော်တွင်ကအချင်းထောက်တစ်ခုမှတည်ထောင်ချုပ်နှောင်ထားမှာဖြစ်တယ်လို့ပြင်သစ်တရားရေးဝန်ကြီးကပြောပါရယ်အဗ်ဒဲဆလန်ဟာပါရီမြို့တော်ကိုတိုက်ခိုက်ခဲ့ကြသူတွေကတဦးတည်းသောအသက်ရှင်ကျန်ရစ်သူအဖြစ်တန်တရာရှိထားပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလပါရီမြို့တော်တိုက်ခိုက်ခံရမှုကိုအနာပိုင်တို့ဖော်ထုတ်တာမှာအထောက်အကူပေးနိုင်မယ့်အရေးပါသူလည်းဖြစ်လာနိုင်ပါတယ်2015ခုနှစ်နိုဝင်ဘာလ23ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်တွင်ကနေရာအတော်များများတိုက်ခိုက်ခံရမှုအတွင်လူပေါင်း130သေဆုံးခဲ့ရတာဖြစ်ပါတယ
်။ယူရိုနိုင်ငံမှာ IS သွေးကြွရေးအမကန်ခြေကုပ်ယူထားတဲ့မိုးဆူမျိုးကိုဒီကနေ့မှာပဲအီရတ်တပ်ဖွဲ့တွေတကြောပြန်ထိုးစစ်ဆင်နေပါတယ်။ညွန်မောင်းတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့လေကြောင်းထိုးစစ်တွေကိုအကာအကွယ်ယူပြီးအီရတ်တပ်တွေကမြို့ရဲ့အရှိတောင်ဘက်စင်ကြေပုံးအရက်ကကျေးရွာတွေကနေထိုးဖောက်ဖို့ကြိုးစားနေကြတာပါ။ဒီတပ်ဖွဲ့တွေရဲ့အစောပိုင်းထိုးစစ်တွေအတွင်းမှာတော့စစ်သွေးကြွရရဲ့အပြင်းထန်ခုခံမှုတွေနဲ့ကြုံခဲ့ရတယ်လို့မူလကပြန်လည်သိမ့်ပိုင်နိုင်မှုရည်ရွယ်ထားတဲ့ကျေးရွာ၈ခုနဲ့၃ခုကိုသာသိမ့်ပိုင်နိုင်ခဲ့ပြီးနောက်မှာစစ်စင်ရေးတွေသတင်းပတ်နဲ့ချီကြန့်ကြန့်နေခဲ့တာဖြစ်ပါတယ်။ကျေးရွာတွေကနေထွက်ပြေးလာသူတွေကတော့အဲစစ်သွေးကြွတွေဟာပုံရှောင်မှုနဲ့ဒီတပ်တွေကိုညဘက်မှာချောင်းမြောင်းတက်ခိုက်နိုင်မှုမြေအုပ်မင်လန်ကောင်းတွေတူးထားတယ်လို့အသေးခံဘုံခွဲသမားတွေနဲ့ဒီတပ်ဖွဲ့တွေကိုခုခံနေတဲ့အကြောင်းပြောဆိုကြပါတယ်။ ဒီကနေ့အယုံတက်ချိန်မှာစတင်ခဲ့တဲ့စစ်စင်ရေးတွေအတွင်းနေ့လယ်ပိုင်းမှာတော့မဟာနာချေးရွာတိရွေးတက်ဖွဲ့တွေဝင်ရောက်နိုင်ခဲ့ကြပါတယ်မဟာနာချေးရွာမှာအသေးခံဘုံခွဲသူအမျိုးသမီး၃ဦးနဲ့ IS ဖွဲ့ဝင်တက်ခဲ့ရတဲ့မှာ15ယောက်ကိုတော့လေကြောင်းတက်ခဲမှုတွေမှာထိမှန်ခဲ့တဲ့အကြောင်းစစ်မြေပြင်ကတပ်မှုတွေကိုကူကာပြီးဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်
ပါကစ္စတန်အစိုးရအရာရှိတွေနဲ့ဆွေးနွေးဖို့အတွက်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကိုအာဖဂန်နစ္စတန်တာလီဘန်အဖွဲ့ရဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်လိုက်ပြီးဆိုတာကိုအာဖဂန်တာလီဘန်အဖွဲ့ကအတည်ပြုပြောဆိုပါတယ်။ဒီဆွေးနွေးပွဲကနေနှစ်နိုင်ငံအကျိုးစီးပွားနဲ့ရလာကောင်းတွေထွက်ပေါ်လာဖို့မျှော်လင့်တယ်လို့လည်းအာဖဂန်တာလီဘန်အဖွဲ့ကပြောပါတယ်။အင်းကြီးချင်းနှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးရှေ့လျားတဲ့နယ်စပ်ရေးကိစ္စနဲ့စီးပွားရေးကူးလူဆက်သွယ်မှုတွေအပေါ်အမြင်တွေကိုဆွေးနွေးဖို့တာလီဘန်ကိုယ်စားလှယ်အဖွဲ့ဟာကာတာမှာရှိတဲ့နိုင်ငံရေးဆိုင်ရာရုံးကနေစတင်ခီးထွက်သွားပြီးဖြစ်တယ်လို့အစ္စလာမစ်သဘုံအဖွဲ့ရဲ့ပြောခွင့်ရကဗုဒ္ဓဟူးနေ့မှာ VOA ကိုပြောပါတယ်တာလီဘန်အဖွဲ့ရဲ့ခီးစဉ်ရွေချက်တို့နဲ့ပတ်သက်လို့တော့ပါကစ္စတန်အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုမှုမရှိသေးပါဘူး။အာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့ကြားငြိမ်းချမ်းရေးဆွေးနွေးပွဲကိုပါကစ္စတန်ကကမကဋ္ဌပြုလုပ်ဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့ကအချက်လက်ရှာဆွေးနွေးရေးခီးစဉ်ဖြစ်သွားရောက်တာဖြစ်တယ်လို့တန်တမန်အတိုင်းအဝန်းကပြောပါတယ်။ကာတာနိုင်ငံဒိုဟာမြို့တော်မှာအခြေစိုက်တဲ့တာလီဘန်နိုင်ငံရေးရာယုံကနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်ဖို့အတွက်လုတ်ပိုင်권အပြည့်အဝရှိပါတယ်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယာဒီကနေ့မှာပဲသံတမန်ခန့်အလော်ကိုမြန်မာသမ္မတဦးတင်ကျော်ထံအခမ်းအနားနဲ့ပေးရလိုက်ပါတယ်အမေရိကန်သမ္မတနဲ့အစိုးရရဲ့တရားဝင်ကိုယ်စားလှယ်ဖြစ်လာတဲ့သံတမန်ကြီးနေနဲ့မြန်မာနိုင်ငံရဲ့အသွေးကူးပြောရေးလုပ်ငန်းစဉ်တွေပေါ်ချီးကျူးစကားပြောကြားခဲ့ကြောင်းလည်းအမေရိကန်တန်ရုံတာဝန်ခံအရာရှိက VOE ကိုပြောပါတယ်
Ambassador Marcial also congratulated Utinja on being elected president and reiterated President Obama's statement that the March 30th inauguration
Utinja ကိုသမ္မတဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရတဲ့အတွက်တမ္မကြီးမာဆီယားကချီးကျူးစကားပြောကြားခဲ့တယ်လို့မလ30ရက်နေ့ကနိုင်ငံတော်သမ္မတရာထူးတာဝန်စတင်ထမ်းဆောင်တာဟာမြန်မာပြည်သူတွေ institution တွေညဉ့်ဉန်းစွာအာဏာလွှဲပြောင်းရေးအတွက်အတူတကွလုပ်ကိုင်ဆောင်ရွက်ခဲ့ကြတဲ့ခေါင်းဆောင်တွေရဲ့ကြိုးပမ်းမှုတက်တည်ဖြစ်တဲ့အကြောင်းသမ္မတ Barack Obama ရဲ့ကြီးညာချက်ကိုလည်းထပ်လောင်းပြောဆိုခဲ့တယ်လို့ American တန်ရုံတာဝန်ရှိသူပြောဆိုသွားတာပါမြန်မာနိုင်ငံညဉ့်ချမ်းရေးတာယာဝါပြောရေးနဲ့ဒီမိုကရေစီရဲ့ကြိုးပမ်းမှုတွေမှာလည်းအစိုးရအသင်းနဲ့လက်တွဲဆောင်ရွက်သွားမယ် American ပြည်ထောင်စုရဲ့ဂရုကိုယ်ကိုလည်းအလေးထားပြောကြားခဲ့တယ်လို့ပြောဆိုခဲ့တာပါသမ္မတကြီးမာဆဲဟာ American နိုင်ငံခြားရေးဌာနရှိအာရှနဲ့ပစိဖိတ်ရေးရဘျူရိုမှာအကြီးအကဲလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်2013ခုနှစ်ကနေ2016ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူတူဖြစ်ပါတယ်။ဒီမတိုင်ခင်မှာလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာသံတမန်ကြီးအရှိတောင်အာရှဒေသနဲ့ဆက်ဆံရမှာအဓိကတာဝန်ယူရတဲ့အရှိအာရှနဲ့ပစိဖိတ်ရေးရဘျူရိုရဲ့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးအာဆီယံရေးရသံတမန်ကြီးစရတဲ့တာဝန်တွေကိုထမ်းဆောင်ခဲ့ဘူးတဲ့ဝါရင်တန်တမန်တူလည်းဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကပြီးခဲ့တဲ့နှစ်အတွင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်ဝါရှင်တန်အခြေစိုက် Freedom House အဖွဲ့ကြီးရဲ့2016ခုနှစ်အစည်းအခမ်းအစကဖော်ပြလိုက်ပါတယ်။ကမ္ဘာတစ်လုံးနိုင်ငံတွေရဲ့ပြီးခဲ့တဲ့2015ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်ကဆယ်စုနှစ်တစ်ခုကျော်အတွင်းအနှိမ့်ဆုံးရောက်ရှိခဲ့တယ်လို့လည်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးစောင့်ကြည့်မှုအဖွဲ့ကြီး Freedom House ရဲ့ဗုဒ္ဓဟူးနေ့ထုတ်အစည်းအခမ်းအစကပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘာနိုင်ငံပေါင်း196နိုင်ငံမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကအဆင့်161မှာရှိပါတယ်။သတင်းလွတ်လပ်ခွင့်အစိုးဆုံးအဖြစ်ရမှတ်100သတ်မှတ်တိုင်းတာရာမှာမြန်မာနိုင်ငံက83မှတ်ရရှိပါတယ်။ကမ္ဘာနိုင်ငံ196နိုင်ငံထဲကသတင်းလွတ်လပ်ခွင့်စိတ်သုံးနေတဲ့နိုင်ငံပေါင်း90ထဲမှာမြန်မာနိုင်ငံပါဝင်တာဖြစ်ပါတယ်။နိုင်ငံရေးသတင်းတွေကိုလွတ်လွတ်လပ်လပ်ရေးသားခွင့်ရတဲ့သတင်းထောက်တွေရဲ့လုံခြုံမှုအာမခံချက်ရှိတဲ့မီဒီယာတွေအပေါ်မှာအစိုးရရဲ့ဝန်ရောက်ဆက်ဖက်မှုအနည်းဆုံးနဲ့မီဒီယာတွေကိုဥပဒေကြောင်းအရရောစီးပွားရေးအရရောဖိနှိပ်မှုတွေမရှိတဲ့နိုင်ငံတွေမှာနေထိုင်သူကတော့ကမ္ဘာပေါ်ကလူ9ဦးမှာ2ဦးပဲရှိတယ်လို့လည်းအစိုးရခန်းစားကဖော်ပြပါဗျ။ကမ္ဘာတစ်လုံးလွတ်လပ်စွာသတင်းရေးသားဖော်ပြတဲ့သတင်းထောက်တွေအပေါ်အုပ်ချုပ်ရေးအာဏာပိုင်တွေအကြမ်းဖက်အဖွဲ့တွေကနှိမ်နှင်းဖြိုခွဲနေကြသလိုတစ်ဖက်မှာလည်းအစိုးရတာဝန်ရှိသူတွေကိုစန့်ကျင်နေဓမ္မမဟုတ်အာဂရီလိုက်စားမှုတွေကိုရဲရဲဝံ့ဝံ့ဖော်ထုတ်ရေးသားဖော်ပြကြတဲ့သတင်းတောက်တွေကိုထောင်ချအကြမ်းဖက်တပ်ဖြတ်ခံရတယ်လို့လဲ Freedom House အဖွဲ့ကြီးရဲ့2015ခုနှစ်သတင်းလွတ်လပ်ခွင့်အစည်းအခမ်းအစာပြုစုရေးဆိုင်ရာညွှန်ကြားရေးမှူး Jennifer Dunham က VOA ကိုပြောပါတယ်
မြောက်ကိုရီးယားမှာအများကကြိုတင်ခံမှန်းနေရတဲ့အာဏာရအလုသမားပါတီညီလာခံကိုနှစ်ပေါင်း36နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်မေလ6ရက်နေ့မှာကျင်းပမယ်ကြောင်းကြေညာလိုက်ပါတယ်။နိုင်ငံမှာကိုရီးယားဘူသတင်းအေဂျင်စီရဲ့ကြေညာချက်မှာတော့ညီလာခံကိုဘလောက်ကြာကြာကျင်းပမယ်ဘလို့အကြောင်းအရာတွေပါဝင်ဆွေးနွေးမယ်ဆိုတဲ့အသေးစိတ်တွေတော့မပါပါဘူး။အကဲခတ်တွေကတော့မြောက်ကိုရီးယားခေါင်းဆောင်ကွန်ချွန်အွန်းအနေနဲ့မချသေးရင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်တက်တုံးအစီအစဉ်တွေမှာအောင်မြင်မှုတွေရရှိရကြောင်းပြောဆိုပြီးဩဇာအာဏာခိုင်မအောင်ညီလာခံကိုအသုံးချလိုက်မယ်လို့ယူဆနေကြပါတယ်။ညီလာခံအတွင်းမူဝါဒရေးရာတွေအရေးကြီးတဲ့အရာရှိကြီးတွေအပြောင်းလဲလုပ်ကောင်းလုပ်နိုင်တဲ့အတွက်လည်းအကဲခတ်တွေအနီးကပ်စောင့်ကြည့်နေကြတာပါ။မြောက်ကိုရီးယားကဇန်နဝါရီလတိုင်းစတုတ္ထချင်းနျူကလ িয়ার ဆန်တတ်မှုနဲ့ဖေဖော်ဝါရီလမှာပက်တင်တက်ဒုံဆန်တတ်မှုတွေလုပ်ခဲ့ပြီးနောက်မှာကုလသမဂ္ဂကပြင်းထန်တဲ့ပိတ်ဆို့တန်းခတ်ရေးရမှုအသစ်တွေချမှတ်ခဲ့တာကိုအန်တူရအနေနဲ့မချသေးရင်သတင်းပတ်တွေတုန်းကဒုံးကျည်ပြစ်လို့ဆန်တတ်မှုတွေစက်တိုက်ဆိုလိုလုပ်ခဲ့တာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံအပါအဝင်အာရှဒေသကလူသံပေါင်းများစွာဟာဒီနှစ်အတွင်းအပူချိန်ဆန်းချိန်တင်မြင့်မားနေတာနဲ့စိုးစိုးဝါးဝါမိုးကောင်ရေရှားတဲ့ဒဏ်ကိုခံစားနေကြရပါတယ်။1960 1983နဲ့1998ခုနှစ်တွေတုန်းကအရှေ့တောင်အာရှဒေသမှာအပူလှိုင်းဖြတ်တဲ့ဒဏ်ကိုစိုးစိုးဝါးဝါခံစားခဲ့ရတယ်လို့ဒီနှစ်ကြုံတွေ့နေရတာဖြစ်ပါတယ်။ဒါပေမဲ့အပူလိုင်းဒဏ်ခံရတဲ့အချိန်ကာလပြင်းထန်မှုနှုန်းနဲ့အပူလိုင်းဒဏ်တဲ့နေရာတွေကတော့အရင်ကြုံခဲ့ရတဲ့အချိန်တွေထက်ဒီနှစ်မှာပိုပြင်းထန်ပြီးထိုင်းလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေအတွက်အပြင်းထန်ဆုံးအပူလိုင်းဒဏ်ခံရတဲ့နှစ်ဖြစ်တယ်လို့လည်းကမ္ဘာအပူချိန်မှတ်တမ်းတွေကိုရှာဖွေသုတေသနလုပ်နေသူတဦးကပြောပါတယ
်နောက်ဆုံးရသတင်းတွေကိုကုအောင်လင်းဦးနဲ့မတ်သိငီထိုက်တို့ကြေညာပေးခဲ့တာပါ VOA မြန်မာပိုင်းအစည်းအဝေးကိုအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မတို့ရဲ့လက်ပါအရင်ဦးဆုံးတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲအခြေအနေဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်တိုင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကဆောင်ရွက်နေတဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာကိုပြင်ဆင်ဖွဲ့စည်းပြီးအားလုံးပါဝင်တဲ့ငြိမ်းချမ်းရေးညီလာခံတရားကိုခေါ်ယူနိုင်ရေးကြိုးပမ်းသွားမယ်လို့အပြည့်ခတ်ရက်စဲရေးစောင့်ကြည့်မှုအဖွဲ့ JMC နဲ့တွေ့ဆုံပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်။နေပြည်တော်ကဒီအစည်းအဝေးကိုတွားရောက်တင်ယူနေတဲ့ VOA သတင်းတော်မှတ်မိခါကိုကိုသားညိုဦးကဆက်သွယ်မေးမြန်းထားပါရရှင်။
ဟုတ်ကဲ့မမေခါရေဒီနေ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကဒီ GMC လို့ခေါ်တဲ့အပြစ်ခတ်ရက်စေးစောင့်ကြည့်မှုပူးတွဲအဖွဲ့ပေါ့နော်ဒီစောင့်ကြည့်အဖွဲ့နဲ့ပထမအဆုံးချိန်တွေ့ဆုံပါလေတွေ့ဆုံတော့ဒီပြောရမယ်ဆိုရင်တော့ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒေါံဆန်းစုကြည်နေနဲ့ဒါတဲ့အကင်တွေ့တာဒါပထမအဆုံးလို့ပြောရမှာပါအဲ့တော့ဒီနေ့တွေ့ဆုံပွဲမှာဒေါံဆန်းစုကြည်ထူးခြားခြားပြောသွားတာဘာတွေများသတိထားမိလဲဗျ
ဒေါံဆန်းစုကြည်ကဒီပြီးခဲ့တဲ့အစိုးရတဲ့လက်ထက်အစိုးရဆောင်ကဖွဲ့စည်းထားတဲ့ MPC ကိုပြန်လည်ဖွဲ့စည်းသွားမယ်။အားလုံးပါဝင်တဲ့ဖွဲ့အစည်းတစ်ခုအဖြစ်ဖြစ်ဖို့အတွက်ကိုဥတည်ပြီးဖွဲ့စည်းသွားမယ်လို့သူကပြောရပေါ့နော်။နောက်တစ်ခုကကြတော့ဒီငင်းချင်းမူလာခံကိုနှစ်လသုံးလအတွင်းမှာပေါ့နော်။ဟိုကျင်းပနိုင်ဖို့အတွက်ဆောင်ရွက်သွားမယ်ဆိုပြီးတော့သူကပြောသွားပါရဲ့ရှင်။အဲ့တော့င
င်းချင်းမူလာခံချက်သွားဖို့သူရှိရှိရှင်။ဒီရင်တော့ကဘောတူနေထားပြီးသားဖလစ်ဆိုဖရီဖို့ချိလိုက်။ဒါပေမဲ့ဒါလည်းအားလုံးပြီးတဲ့အချိန်မှာအပြည့်အစုံနဲ့ product တွေဆိုဒါတွေကျတော့လိုအပ်တယ်လို့ထင်လို့ကျွန်တော်ပြောအောင်မပါသေးတဲ့အဖွဲ့တွေပါဝင်လာခြင်းအောင်လို့ပါဝင်နိုင်အောင်လို့ကျွန်တော်တို့အဒီပြောအခြေအနေတစ်ခုကိုဖန်တီးနိုင်ဒီလိုကျွန်တော်တို့ဖန်တီးတဲ့အခြေအနေမှာလည်းကျွန်တော်ညီညာရေးညီလာခံကိုစတင်ဖြစ်ပါတယ်ဒီမှာအရင်ကတော့ညီညာရေးညီလာခံဖြစ်မြောက်ရေးနဲ့အပြည့်အစုံရဲ့ဆေးရေးထဲမှာပါဝင်သေးတဲ့အဖွဲ့တွေအားလုံးပါဝင်ရေးဟာတစ်ခုစလုံးမြန်မြန်အနေနဲ့လုပ်သွား
ဒီကိစ္စတွေကိုတော့ကျမ်းပါတယ်။ဒါကတော့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဆန်းစုကြည်ကဒီအစည်းအဝေးပေါ်မှာပြောသွားခဲ့တာ
ပါ။ဟုတ်ကဲ့အဲ့တော့ GMC ကလူတွေကဒီအခုဒေါ်ဆန်းစုကြည်နဲ့ပထမဆုံးဒါတွေ့ဆုံနေဆိုတော့သူတို့ရဲ့သဘောထားကရောဒေါ်ဆန်းစုကြည်ကပြောလာတဲ့အပေါ်မှာသူတို့ရဲ့သဘောထားဘယ်လိုများတိခောက်မိပါလဲ။ကျင်းနေအာရမှုရှိရလားသူတို့တွေ့ဆုံလာတာသူတို့လုံလောက်လောက်ရှိရလားဘယ်လိုများသဘောထားရှိကြပါလဲ
။သူတို့ကတော့ဒေါ်ဆန်းစုကြည်ပါဝင်လာတဲ့အပေါ်မှာကျိုးကျိုးမျိုးတွေလောက်ကြတယ်နောက်တစ်ခါကျတော့ဝမ်းတာအားရလဲဖြစ်ကြတယ်အတိအကျတော့တိုင်းရင်းသားတွေဘက်ကပေါ့တိုင်းရင်းသားတွေဘက်ကတော့ဒေါန်ဆန်းစုကအဲ့ဒါအရင်ကခင်းကြီးရောက်နိုင်မဲ့အလားအလာတွေရှိရဲ့ဆိုပြီးကိုယ်တိုင်ကြတယ်ပေါ့နော်ဟောအရင်ကဒုတိယဟိုတိုကျင်းဟောင်းတူဒီငင်းငင်းတမန်စင်မှာပေါ်နေတဲ့အင်းကိုကတော့ဒေါက်တာတင်မျိုးဝင်းပါလာတဲ့အပေါ်မှာသူ့အနေနဲ့ဝမ်းတာတယ်ဆိုတဲ့အကြောင်းပြောတယ်နောက်တစ်ခါကျတော့ဒေါက်တာတင်မျိုးဝင်းကဒီနှစ်ဖက်ကိုအကောင်းဆုံးနှိမ့်နိုင်ပေးနိုင်မဲ့လူတယောက်အနေနဲ့သူ့အနေနဲ့သုံးသက်တယ်လို့ဟိုကွာဒီနေ့မှာပြောသွားပါတယ်နောက်တစ်ခုကဒီ GMC အဖွဲ့ထဲမှာပါဝင်တဲ့88မျိုးဆက်တွင်းလေးအဖွဲ့ကပုံပြီးတော့ဒီဒေါက်တာတင်မျိုးဝင်းခန့်အတားရဲ့နောက်တစ်ခုက MPC ပြန်ပြီးတော့ဖွဲ့စည်းမှာပတ်သက်ပြီးတော့သူ့အမည်ကိုခုလိုပြောသွားပါတယ
်။အခုကတော့ဒီငြိမ်းချမ်းရေးရာမြန်မာနိုင်ငံရဲ့အခြေခံကြတဲ့ကတ္တနာလဲအကြောင်းရင်းတစ်ခုလည်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒေါ်စန်းစုကြည်ကိုယ်တိုင်ငြိမ်းချမ်းရေးကိုသူတာဝန်ယူပြီးဆောင်ရွက်တဲ့အခါမှာဒေါက်တာတင်မျိုးဝင်းကိုဒီငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ဖြစ်စဉ်တွေမှာဒီဆက်သွယ်ရေးပုဂ္ဂိုလ်အဖြစ်ပေါ့လေဒီလိုမျိုးသတ်မှတ်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်ကျန်တာကတော့ဒီ MPC ပေါ့မြန်မာနိုင်ငံဒီငြိမ်းချမ်းရေးစင်တာကိုပြင်ဆင်ဖွဲ့စည်းဖို့ကိစ္စနဲ့နောက်ငြိမ်းချမ်းရေးညီလာခံကျင်းပဖို့ကိစ္စတွေကိုလည်းဆက်ပြီးတော့ဆွေးနွေးဆောင်ရွက်တော့ကျွန်တော်တို့ဟိုအချိန်ကာလတော့မတတ်မှတ်ရသေးပါဘူးဒါပေမဲ့အဲ့ဒီအတွက်လိုအပ်တဲ့ပြင်ဆင်မှုတွေဆွေးနွေးမှုတွေကိုလုပ်သွားမယ်လို့ပဲကျွန်တော်တို့သိရပါတယ
်ဒါကတော့88မျိုးစပ်ပွင့်လင်းမှုအဖွဲ့အစည်းကဥက္ကူကြီးပြောဆိုသွားတာပ
ါတစ်ဆက်တည်းမှာပဲဒီ GMC အစည်းအဝေးစုံကြပြီးတွေ့ကြရဆိုတော့ GMC ကတော့လက်ရှိအပြစ်ခတ်ရက်စဲရေး NCA လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေကြားမှာပြစ်ခတ်ရက်စဲရေးအပြစ်ခတ်ကိစ္စရှိမှရှိစောင့်ကြည့်ဖို့ပေါ့ဒါပေမဲ့တစ်ဖက်မှာအပြစ်ခတ် NCA လက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေကအခုကအဖွဲ့အစည်းတွေနဲ့အစိုးရကြားမှာတိုက်ခိုက်တွေဖြစ်နေတဲ့ကိစ္စတွေရှိပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ရော GMC ဘက်ကဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကဖြစ်ဖြစ်ပြောတာဆိုတာများတစုံတရာရှိပါလားခင်ဗျဟော
ဒေါ်ဆန်းစုကြည်ကတော့သုံးမိန်ကုန်းထဲမှာထည့်ပြီးတော့ပြောသွားတယ်ဒီအခုလက်ရှိငင်းချင်းကြီးကအကုန်လုံးပါဝင်နိုင်အောင်သူ့အနေနဲ့လုပ်သွားမယ်အပြစ်ခတ်ရက်စဲရေးလက်မှတ်မထိုးထားတဲ့အဖွဲ့အစည်းတွေကပါဝင်အောင်လုပ်သွားမယ်နောက်ပြီးတော့ငင်းချင်းကြီးညီလာခံပါတိုင်းရင်သားဖောင်းဆောင်တိုင်းရင်သားလက်နက်ကိုင်ဖောင်းဆောင်ပူပေါင်းပါဝင်နဲ့ညီလာခံကြီးဖြစ်အောင်လုပ်သွားမယ်လို့သူကတော့ပြောသွားပါတယ်တိုင်းရင်သားတွေတက်ကပါပြောလဲဆိုတော့တိုင်းရင်သားတွေတက်ကလည်းဒေါ်အောင်ဆန်းစုကြည်ပါဝင်လာတဲ့အတွက်အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကအတန်ငယ်ငြိမ်းချမ်းသွားလိမ့်မယ်လို့သူတို့ယုံကြည်ရဲ့နောက်တစ်ခုကအဲ့ဒီတိုက်နေတဲ့ဒီတိုင်းရင်သားအဖွဲ့တွေကလည်းဒီထဲမှာပါဝင်လာလိမ့်မယ်လို့ယုံကြည်ရဲ့ဆိုပြီးတော့ GMC အဖွဲ့တွေကတိုင်းရင်သားကိုယ်စားလှယ်တွေကတော့ပြောထားပါတယ
်ဟုတ်ကဲ့တက်ဖက်ကတော့ဗာများပြောပါလဲခင်ဗျ
တက်ဖက်ကအရာရှိတူကိုမင်းမြတ်နဲ့တက်ဖက်ကအရာရှိကဗာပြောလဲဆိုတော့သူတို့အမေနဲ့ကဒီငြိမ်းချမ်းရေးကိုသူကတာမန်လူတွေဖြတ်ပို့ပြီးတော့လိုချင်တယ်အစိုးရဘက်ကနေလှုံ့ဆော်လာတဲ့အပေါ်မှာလည်းသူတို့ကြိုးကြိုးရဲအစိုးရနဲ့ပြည်ပေါင်းပြီးတော့သူတို့အမေနဲ့လှုပ်သွားမယ်ဆိုပြီးတော့ပြောပါတယ်သူကဘုံဆန်းစုကြီးချမှတ်ထားတဲ့နီလန်းတွေကိုသူတို့အမေနဲ့လိုက်နာပြီးတော့ဒီငင်းငင်းညီလာကြောင်သူတို့အမေနဲ့လှုပ်သွားမယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ခင်ဗျမမေခါရေးကျေးဇူးပါခင်ဗျ
ငင်းငင်းရေးဆွေးနွေးပွဲဆက်လက်လှုပ်ဆောင်ဖို့ကိစ္စနဲ့ပတ်သက်ပြီး VOA သတင်းတော်အမမေခါကိုကိုသားညိုကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုတော့ကရင်ပြည်နယ်အတွင်းကဘာသာရေးတင်းမာမှုနောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးပါမယ်ကရင်ပြည်နယ်လှိုင်းပွဲမြို့နယ်အတွင်းခရီးရင်ဖျားချောင်းဝင်းနဲ့ပလီနဘေးမှာမြိုင်ကြီးငူဆရာတော်ကနေဇေဒီတက်ဆောက်နေတာနဲ့ပတ်သက်ပြီးတော့ကရင်ပြည်နယ်အစိုးရအဖွဲ့အနေနဲ့ညှိနှိုင်းဆွေးနွေးသွားမယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဇေဒီတွေကျူးကျော်တည်ဆောက်နေတဲ့ကိစ္စရဟာအစိုးရတဲ့အတွက်ရင်ဆိုင်ရတဲ့ဘာသာရေးအခက်အခဲဖြစ်နေတယ်လို့ဆရာတော်ရဲ့ဇေဒီတည်ဆောက်မှုနဲ့ပတ်သက်လို့အမြင်အမျိုးမျိုးရှိနေတဲ့အခြေအနေတွေကိုနိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။မြန်ကြီးငုဆရာတော်ဦးသူစနဟာပြီးခဲ့တဲ့ရက်ပိုင်းတွင်လှိုင်းပွဲမြို့နယ်ထဲကကွန်တော်ကျေးရွာခရီးရန်ဖျားရှိကိုကြောင်းဝင်းတွင်ဇေဒီတည်ဆောက်ခဲ့ပြီးရွှေကွန်းကျေးရွာမှာရှိတဲ့ပလီနဘေးမှာညသွင်းချင်းဇေဒီတစုကိုသတ်မှန်တည်ဆောက်နေပါတယ်။ဒီလိုဘာသာကြားတွေရဲ့သာသနာရေးပိုင်နဲ့အတွင်းစေတီတွေတည်ဆောက်နေမှုကိုကရင်ပြည်နယ်အစိုးရဖွဲ့အနေနဲ့ဆရာတော်နဲ့ညှိနှိုင်းဖို့ကြိုးစားနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်မျိုးဦးကအခုလိုပြောပါတယ
်။လောလောဆယ်တော့ကျွန်တော်တို့မှာကစိတ်ဆန္ဒဖတ်တဲ့ပြည်နယ်ပြည်ရှင်တွေဒါမှမဟုတ်ဆရာတော်ပြားမရှိဘူးလို့ကြားကြည့်ရပါတယ်။ဆရာတော်ကလည်းရှိခါကြတော့အောက်မှာပြဿနာမျိုးဖြစ်နေတယ်။ဆက်သေးတော့မျိုးရှိပါတယ်။ဘာသာရေးထိကြတယ
်။လောလောဆယ်ဆယ်မှာတော့ကရင်ပြည်နယ်အစိုးရဖွဲ့အနေနဲ့မြန်ကြီးငူဆရာတော်နဲ့တွေ့ဆုံနိုင်ရေးအတွက်ကြိုးစားနေစေဖြစ်ပြီးတွေ့ဆုံနိုင်ခြင်းမရှိသေးပါဘူး။အခုလိုတပားသူရဲ့သာသနာရေးပိုင်နဲ့တွင်စေတီတွေကျူးကျော်တိဆောက်နေတဲ့ကိစ္စရဟာအစိုးရတဲ့အတွက်ရင်ဆိုင်ရတဲ့အခက်အခဲဖြစ်နေတယ်လို့ဘာသာရေးကိုခုတုံလှုပ်ဆောင်နေမှုလို့လဲဒီနယ်လွှတ်တော်ကိုယ်စားလှယ်ဦးတင်မျိုးဦးကအခုလိုဆက်ပြောပါတယ
်။ဒီပိုင်နဲ့ကိုပိုင်နဲ့ဆိုတာရှိတယ်ပဲတရားလာတော့မတရားလာတော့ပြည်သူတော့ဆုံးဖြတ်ပြီးလိမ့်မယ်။နောက်ဥပဒေကနေဆုံးဖြတ်ပြီးလိမ့်မှာပေါ့ကိုကြီး။ရောရောဆယ်မှာတော့ကျွန်တော်တို့ရကရက်နှစ်ဆယ်ကျော်ကာလလေးမှာပဲရှိတယ်ပတ်တန်လေးချောင်းမှာဒီလိုအဖြစ်တွေအများကြီးရင်ဆိုင်ရတာပြဿနာတော့ရှိနေဘာသာရေးခုတုံတဲ့အကြောင်းတင်းရလို့ကျွန်တော်သုံးသပ်နေတယ်ပေါ့နော်
။စီတီတီဆောက်နေတဲ့လှုပ်ရနဲ့ပတ်သက်လို့ကရင်ပြည်နယ်အစိုးရအဖွဲ့အနေနဲ့တန်ကနာယကအဖွဲ့ပြည်ထောင်စုအစိုးရအဖွဲ့နဲ့သာသနာရေးဝန်ကြီးဌာနကိုတင်ပြထားတယ်လို့လည်းဦးတင်မျိုးဦးကဆိုပါတယ်။မြန်ကြီးငူဆရာတော်အနေနဲ့ပါတာချားတွေရဲ့သာသနာရေးပိုင်နဲ့တွင်စီတီတွေတီဆောက်နေမှုအပေါ်မှာ KNU ခေါ်ကရင်မျိုးရာစည်းရုံးရဲ့ပြည်ထရေးနဲ့သာသနာရေးဌာနတာဝန်ခံဘဒူစောအဒိုးကအခုလိုမြင်ပါတယ်။
မင်းကြီးကိုဆရာတော်နည်းနဲ့သူ့ရဲ့ယူပါယိုအမြင်နဲ့သူလှုပ်ဆောင်တာပါလို့အဲ့လိုပြောတာရှိတယ်။အဲ့လှုပ်ရက်ဒီပေါ်မှာတော့တခြားဘာသာရဲ့ပိုင်နဲ့တည်းမှာဒီလိုသူဝင်ရောက်ဆောက်တာတော့ဒါတော့မဖြစ်လို့ဘူးပေါ့နော်။က ကျွန်တော်တို့ဟာဘာသာနဲ့ပတ်သက်လို့ပြည်ပခတ်ကြီးဖြစ်လာမယ်ဆိုရင်ကျွန်တော်တို့တော်တော်လေးဖြစ်ရှာခဲ့တဲ့ပြဿနာဖြစ်ပါတယ်ပြဿနာဖြစ်အောင်ကြိုးစားကြဖို့ဒါလိုအပ်ပါတယ်နော်
ကရင်ပြည်နယ်ဖမ်းမြို့နယ်တွင်ပြီးခဲ့တဲ့မတ်လ24 25ရက်နေ့တွင်မှာပါရာပေါင်းစုံစည်းဝေးကျင်းပခဲ့ရမှာပါရာတစ်ခုနဲ့တစ်ခုကြားမှာပြဿနာမဖြစ်ရပါရာတစ်ခုနဲ့တစ်ခုမစော်ကားရအဆရှိတဲ့အခြေခံချက်တွေကိုစုံပြချက်ချခဲ့ပါတယ်လက်ရှိမှာတော့မြန်ကြီးငွေစရာတော်အနေနဲ့ပါရာချားတွေရဲ့သာသနာ့နယ်မြေတွင်မှာစည်တည်တည်ဆောက်နေမှုဟာပါရာရေးပြဿနာကိုဖန်တီးနေတယ်လို့လည်းလူမှုရေးစာမျက်နှာတွေမှာပြန့်နှံ့နေပါတယ်မြန်ကြီးငွေစရာတော်ဟာ DGPE စတင်ဖွဲ့စည်းစဉ်ကတည်းကဘာသာရေးသာသနာရေးကိုလှုပ်ဆောင်နေတာဖြစ်ပြီးဘာသာရေးပြဿနာကိုဖန်တီးတဲ့အနေအထားမရှိဘူးလို့ကရင်နယ်ခြားစောက်တပ် PGF ရဲ့ပြန်ကြားရေးတာဝန်ခံဘူမှုနိုင်မောင်စောကအခုလိုပြောပါတယ
်။ DGPE အခကတည်းကဆရာတော်လုပ်လာတဲ့အလုပ်တွေကတော့တော်တော်များများတော့ဘာသာသာသနာကိုအခြေခံပြီးတော့လုပ်သွားတာဆိုတော့လေအဲ့တော့ပြဿနာလည်းအနောက်ပိုင်းမှာဖြစ်လာတာမျိုးတွေလည်းတိတ်မရှိပါဘူး။ဒီလိုတူခံယူချက်နဲ့လုပ်သွားတဲ့အနေအထားမျိုးတွေပုံမှာတကယ်လို့ပြဿနာကြီးကြီးမားဖြစ်လာရင်လည်းပြဿနာမဖြစ်အောင်တော့ကျွန်တော်တို့ဝိုင်းကြီးတော့ညှိနှိုင်းပြီးတော့ဖြေရှင်းကြမှာပေါ့ကွာ။ဒီကကင်ပီနယ်ထဲမှာတော့ဟိုပြောရမယ့်မော်ဒယ်ကွန်လည်းမဖြစ်အောင်တော့လေဒါကျွန်တော်တို့အကြီးပိုင်းလူကြီးပိုင်းကြီးကောင်းအီးထားပြီးတော့ဆွေးနွေးကြမှာပေါ့ကွာ
။DGPE ကနေခွဲထွက်လာတဲ့ဘူမူကြီးစောစန်းအောင်အနေနဲ့ကတော့သူတို့ဖွဲ့အနေနဲ့ပါတာရေးအသုံးချခံမဟုတ်တယ်လို့စေတီတိဆောက်နေမှုနဲ့ပတ်သက်လို့တိုက်ရိုက်ပတ်သက်မှုမရှိကြောင်းသူ့ရဲ့လူမှုရေးစာမျက်နှာမှာရေးသားဖော်ပြထားပါတယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ဘက်မှာရှိတဲ့ကြေးရွာနေရွာမှာခရစ်ယာန်နဲ့မွတ်စလင်တွေရဲ့ Church နဲ့ Billy နားမှာပဲမြန်ကြီးငူဆရာတော်ကစေတီတည်ထားတဲ့အပေါ်မှာဗုဒ္ဓဘာသာနဲ့ပါတာချားတွေကြားခက်ရမဖြစ်ဖို့သက်ဆိုင်ရာပါရာရေးခေါင်းဆောင်တွေကနေမြေတားရက်ခံတိုက်တွန်းကြပြီးဒေသခံတွေကြားမှာလည်းအမြင်ကွဲလွဲမှုတွေရှိနေကြပါတယ်ခင်ဗျာ။
ကျင်းပြင်းတဲ့အတွင်းကဘာသာရေးတင်းမာမှုနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းတနင်္လာနိုင်ကွန်းအိမ်တင်ပြပို့ခဲ့တာပါအခုတော့စနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်
ကျန်းမာရေးဖွံ့ဖြိုးရေးပါတီပင်မပြီးဆုံးသေးတဲ့အကွဲအပြည့်နဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲအပြည့်ကိုပါတီတွင်းကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်းတွန်းတိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0192312555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်။VOA American တန်ရဲ့တိုက်ရိုက်လေလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့ဒီ American ပြည်တော်စုသမ္မတလောင်းဖြစ်ဖို့စူးစမ်းနေကြတဲ့ကိုယ်စားလှယ်တွေရဲ့မဲရလာနောက်ဆုံးအခြေအနေတွေကိုကြည့်ကြရအောင်ပါ။မနေ့အင်္ဂါနေ့မှာကျင်းပပြီးစီးသွားတဲ့ American သမ္မတလောင်းပနာမရွေးပွဲတွေမှာတော့ Republican Party ဘက်က Donald Trump နဲ့ Democratic ဘက်က Hillary Clinton တို့အသီးသီးအနိုင်ရရှိခဲ့ပါတယ်။ Mr. Trump ဟာ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island ပြည်နယ်၅ခုစလုံးမှာအနိုင်ရလိုက်တာဖြစ်ပြီးတော့ Mrs. Clinton ကတော့ Rhode Island ကလွဲရင်ကျန်တဲ့ပြည်နယ်၄ခုမှာအနိုင်ရရှိခဲ့တာပါ။ဒီအကြောင်း VOA သတင်းတော် James Malone သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
Donald Trump ဟာ Republican Party ကကိုစားပြုသမ္မတလောင်းဖြစ်ရေးပို့ပြီးတော့နှိမ့်ဆက်သွားပြီးဖြစ်ပါတယ်။အင်္ဂါနေ့မှာကျင်းပခဲ့တဲ့ပြည်내၅ခုစလုံးကပနာမရွေးကောက်ပွဲတွေမှာအနိုင်ရလိုက်တာဖြစ်ပြီးပါတီညီလာခံကိုယ်စားလှယ်182ယောက်ရဲ့ထောက်ခံမှုအများစုကိုရရှိသွားတာလည်းဖြစ်ပါတယ်။
We're going to have our country back.
ကျွန်တော်တို့ရဲ့နိုင်ငံကိုအရင်ကလိုကြီးကျယ်ခမ်းနားအောင်ပြန်လုပ်နိုင်မှာတော့မယ်။ပြည်내၅ခုစလုံးအောင်ပွဲတွေအတွက်ကျွန်တော်အရန်ကိုဂုဏ်ယူပါတယ်။ကျွန်တော်အတွက်တော့အရေးပါဆုံးညတညပါပဲ။ဘာဖြစ်လို့လဲဆိုတော့ဒါဟာမတူကွဲပြားမှုတွေကိုပြသလိုက်တာကြောင့်ပဲဖြစ်ပါတယ
်။ Mr. Trump ဟာအခုဆိုရင်သူ့ကိုယ်သူ Republican Party ရဲ့ကိုစားပြုသမ္မတလောင်းအဖြစ်ယူဆလိုက်ပြီလို့ဆိုလိုက်ပြီးသူ့ရဲ့ပြိုင်ဘက် Ted Cruz နဲ့ John Kasich တို့ကိုပြိုင်ပွဲကနေထွက်သွားတင်တယ်လို့ပြောလိုက်ပါတယ်။ Mr. Cruz ကတော့နောက်တစ်ပတ်အင်ကာနေ့ပနာမရွေးချယ်ပွဲမတိုင်မီအင်ဒီယားနာပြည်နယ်မှာမဲဆွယ်မှုတွေလုပ်နေပြီးတော့ဒါဟာ Mr. Trump ရဲ့ခြေလှမ်းတွေကိုနှင်းကွေးသွားအောင်လုပ်ဖို့သူ့ရဲ့နောက်ဆုံးအခွင့်အရေးကြတာလည်းဖြစ်ပါတယ်။သူကတော့ Mr. Trump ကိုယုံကြည်စရာမရှိတဲ့သူတယောက်လို့ဆိုလိုက်ပါတယ
်။ Trump ဟာဒီနေ့တစ်မျိုးနောက်နေ့တစ်မျိုးဖြစ်နိုင်တဲ့လူသားမျိုးပါ။က
ကျွန်တော်ကတော့မနေ့ကရောဒီနေ့မှာပါမပြောင်းလဲပဲရှိနေမှာဖြစ်ပြီးတော့မနေ့ဖြန်မှာသမ္မတဖြစ်လာမဲ့လူမျိုးပ
ါဒီမိုကရက်တစ်ပါတီဘက်မှာတော့ရှေ့တုန်းကပြေးနေတဲ့ဟီလာရီကလင်တန်ကလည်းမနေ့ကပြောင်းခဲ့တဲ့ပြည်နယ်အများစုမှာနိုင်ရရှိတာဖြစ်ပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အရေးပိုပြီးတော့နီလာပါပြီ
We're going to imagine a tomorrow where hard
တမရောဟာလှုပ်ကြိုးစားမှုကိုတံပိုးထားတဲ့အနာဂတ်တစ်ခုကိုရှုမြင်ကြည့်ရပါမယ်အဲ့ဒီမှာမိသားစုကိုတံပိုးထားတယ်လမ်းမတွေလုံခြုံပေးကင်းတယ်ရရွာအတိုင်းဝိုင်းအားကောင်းခိုင်ပါတယ်မြစ်တာတရားလွန်းချုံမဲ့အနာဂတ်ဖြစ်ပါတယ
် Mrs. Clinton အနိုင်ရခဲ့လို့ပြည်နယ်၅ခုမှာတစ်ခုပဲအနိုင်ရသွားတဲ့ပြိုင်ဘက် Bernie Sanders အတွက်ပိုပြီးဖိအားတွေတိုးသွားစေပါတယ်ဒါပေမဲ့လည်း Mrs. Sanders ကတော့သူဟာပိုပြီးတော့ရွေးချယ်တင်တဲ့လူဖြစ်တယ်လို့ West Virginia ပြည်နယ်မှာရှိနေတဲ့သူ့ရဲ့ထောက်ခံသူတွေကိုအခုလိုပြောခဲ့ပါတယ်
What we are seeing
တနင်္ဂနွေတိုင်းတန်နဲ့လုပ်တဲ့စစ်တမ်းတွေမှာကျွန်တော်တို့ကဒေါ်နယ်ထရန့်ရဲ့15မှတ်အမှတ်20ဦးဆောင်နေပါတယ်။ဝန်ကြီးအောင်ကလင်တန်ထက်အများကြီးတာနေတာပါ
။အင်ကာနေမဲရလက်တွေအရရှေ့တုန်းကပြေးနေသူတွေဖြစ်တဲ့ Mrs. Clinton ရော Mr. Trump ပါပို့ပြီးတော့အားကောင်းသွားပြီးနိုဝင်ဘာရွေးကောက်ပွဲမှာလည်းအဲ့ဒီတိုင်းပဲဖြစ်နိုင်မယ်လားလာရှိနေပါတယ
်။ American ပြည်ထောင်စုသမ္မတလောင်းဖြစ်ဖို့ကြိုးစားကြတဲ့ကိုယ်စားလှယ်တွေရဲ့မဲရလနောက်ဆုံးအခြေအနေတွေကိုကိုဝင်းခမ်းမောင်ပြောပြပေးခဲ့တာပါရှင်။ကျွန်တော်အခုထုတ်လင်းပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လင်းပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်ချက်ပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်တွေကိုကိုအောင်လုံးကကြေညာပေးမှဖြစ်ပါတယ
်။အမေရိကန်သမ္မတလောင်းအကျိုးမဲ့ပေးပွဲအင်္ဂါနေ့ကကျင်းပရမှာ Republican Party ကရှေ့တန်းရောက်နေတဲ့ဂရေကျော်တဲ့ဒေါ်နယ်ထရန့်ပြည်နယ်ငါးခုစလုံးမှာအနိုင်ရသွားပါတယ်။မနေ့ကအကျိုးမဲ့ပေးပွဲတွေကျင်းပခဲ့တဲ့ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island ပြည်နယ်အသီးသီးမှာမဲ55ရာခိုင်နှုန်းကျော်စီနဲ့အလွယ်တကူအနိုင်ရသွားတာပါ။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးရော Hillary Clinton ကပြည်နယ်၄ခုမှာအနိုင်ရပြီးပြန်ပြတ်ဖြစ်တဲ့ Bernie Sanders ကတော့ Rhode Island ပြည်နယ်တစ်ခုပဲအနိုင်ရသွားခဲ့ပါတယ်။ပြည်ထောင်နိုင်ငံပါရီမျိုးတော်ကိုတိုက်ခိုက်ခဲ့တဲ့လက်သက်တီးအကန့်ဖြင့်တန်တရားရှိနေသူဆလက်အက်ဒယ်ဆလမ်ကိုဗဲဂျီအာနာဘိုင်ကပြည်ထောင်နိုင်ငံကိုလွှတ်ပြောင်းပေးပြီးနိုင်ပိုင်းအတွင်းမှာပဲပြည်ထတရားရုံးမှာရုံးထုတ်လိုက်မယ်လို့မျှော်လင့်ရပါတယ်။ဗုဒ္ဓနေ့မှာအက်ဒယ်ဆလမ်ကိုရုတ်တရက်လွှတ်ပြောင်းပေးလိုက်ပြီးအနိုင်ရှိတယ်လို့ယုံကြည်ရသူတွေထားတဲ့ပါရီမျိုးတော်ကအကျဉ်းတော်တစ်ခုမှာတည်ထောင်ချုံနောင်ထားမှာဖြစ်တဲ့အကြောင်းလဲပြည်ထတရားရေးဝန်ကြီးကပြောဆိုခဲ့တာပါ။ယူရနိုင်ငံမှာအားစစ်သွေးကြွတွေအမကန်ခြေကုပ်ယူထားတဲ့မွတ်စလင်မျိုးကိုဒီကနေ့မှာပဲယူရတပ်ဖွဲ့တွေတကြောပြန်ထိုးစစ်ဆင်ပါတယ်။ညမောင်းတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့လေကြောင်းထိုးစစ်တွေကိုအကာအကွယ်ယူပြီးအီရတ်တပ်တွေဟာမြို့ရဲ့အရှိတောင်ဘက်ဆင်ချေဖို့ရက်ကကြေးရွာတွေကနေထိုးဖောက်ဖို့ကြိုးစားနေတာပါ။ဒီကနေ့အယုံတက်ချိန်မှာစတင်ခဲ့တဲ့စစ်ဆင်ရေးတွေအတွင်းနေ့လယ်ပိုင်းမှာတော့မဟာမကြေးရွာထိအီရတ်တပ်ဖွဲ့တွေဝင်ရောက်နိုင်ခဲ့ကြပါတယ်။ပါကစ္စတန်ဆိုရာရှိနေတဲ့ဆွေးနွေးကိုပါကစ္စတန်နိုင်ငံအစ္စလာမဘက်မြို့တော်ကိုအာဖဂန်တာလီဘန်ဖွဲ့ရဲ့အစစ်မြေကိုယ်စားဖွဲ့ဆီလုလက်တဲ့အကြောင်းအာဖဂန်တာလီဘန်ဖွဲ့ကအတည်ပြုပြောဆိုလိုက်ပါတယ်။ဆွေးနွေးပွဲကနေနိုင်ငံအကျိုးစီးပွားနဲ့ရလဒ်ကောင်းနေထွက်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းလည်းတာလီဘန်ဖွဲ့ကပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့တရင်လူလက်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်အတွင်းလူလက်ခွင့်မရှိတဲ့နိုင်ငံဖြစ်ရှိနေစေဖြစ်တဲ့အကြောင်းဝါရှင်တန်ခြေဆိုင် Freedom House ဖွဲ့ရဲ့2016ခုနှစ်အစီရင်ခံစာကဖော်ပြပါတယ်။ကမ္ဘာတစ်လောနိုင်ငံတွေရဲ့ပြီးခဲ့တဲ့2015ခုနှစ်အတွင်းတရင်လူလက်ခွင့်ဟာလည်းဆက်စုနှစ်တစ်ခုကျော်အတွင်းမှာအနည်းဆုံးရောက်ခဲ့တယ်လို့ Freedom House ရဲ့ဗိုလ်ထုနှစ်ထုတ်အစီရင်ခံစာကပြောဆိုခဲ့တာပါ။ကမ္ဘာနိုင်ငံပေါင်း199နိုင်ငံမှာမြန်မာနိုင်ငံရဲ့တရင်လူလက်ခွင့်ကအဆင့်161နေရာမှာရှိနေတာလည်းဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လုံးကကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနှားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.